အခုဒီတစ်ချက်မှာပေါ့နော်။ကြောင်မီသွေးချင်းချောက်မှုအန္တရာယ်အစိတ်အသင့်တည်ကျဆိုပြီးတော့ဒီနေ့သာရှင်းလင်းပွဲလုပ်တဲ့အခါကျတော့ဒီတစ်ချက်ရဲ့အခြေအနေတွေကပေါ့နော်ဘလို့အခြေအနေတွေရှိနေပြီလဲရှင်
ကျွန်တော်တို့မာတာအနေနဲ့တစ်ချက်မှာဒီရေဒုမြေဒုလေဒုကိုကျွန်တော်တို့2018ခုနှစ်မတ်လမှာနမူနာတွေတွက်ကောက်ယူပါတယ်ခင်ဗျ။အဲတွက်ကောက်ယူပြီးတော့ကျွန်တော်တို့တခွဲကန်းမှာကျွန်တော်တို့တခွဲဆန်းတက်ပါတယ်။တခွဲဆန်းတက်ပြီးတော့တခွဲကန်းကရတဲ့ဖြေကိုကျွန်တော်တို့နိုင်ငံတကာပညာရှင်တွေကိုလှမ်းပို့ပြီးတော့မှဒီရဲ့သုံးသပ်ချက်တွေကိုကျွန်တော်တို့ထုတ်ပြန်ခိုင်းပါတယ်ခင်ဗျ။ဒီချက်မှာလေဒုနဲ့ရေရဲ့အခြေအနေဟာတော်တော်ဆိုးဆိုးဝါးဝါးတွေ့ရပါတယ်ခင်ဗျ။ကျွန်တော်တို့လေဒုကကျွန်တော်တို့3နေရာတိုင်ခဲ့ပါတယ်24နေရာလုံး3နေရာကိုတိုင်ခဲ့ပါတယ်ခင်ဗျ။တိုင်တဲ့အချိန်မှာကျွန်တော်ဘာတွေ့ရလဲဆိုရင်ကျွန်တော်တို့ဒီတရုတ်နိုင်ငံကပေကျင်းရဲ့လေဒုညစ်ညမ်းမှုတဲ့ပိုပြီးပွားကိုမြင့်တက်နေတဲ့ကိစ္စကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ။အဲရေကတော့ကျွန်တော်တို့73နေရာကိုကောက်ယူခဲ့ပြီးတဲ့အချိန်မှာကျွန်တော်တို့12နေရာဟာရေညစ်ညမ်းမှုဟာဂူကိုအန္တရာယ်ဖြစ်စေတိုင်းတဲ့တတ်ထုပါဝင်မှုနှုန်းတွေဟာတော်တော်ကိုမြင့်တက်နေတဲ့ကိစ္စကိုတွေ့ရပါတယ်ခင်ဗျ
။ဒီ WHO ရဲ့စံတမတ်နှုန်းတွေတဲ့ဆိုလို့ရှိရင်အစဘယ်နှစားလောက်အထိကိုမြင့်တက်နေတာမျိုးတွေအန္တရာယ်ရှိနေတာမျိုးတွေတွေ့ရလဲရှင
်။အဓိကက WHO တမတ်ချက်တဲ့ဆိုရင်အာဆင်နစ်ဆိုလို့ရှိရင်9ဆားကနေမှ28ဆားအထိမြင့်နေတဲ့ကိစ္စကိုတွေ့ရတယ်။ခဲဆိုလို့ရှိရင်လည်း3ဆားကျော်လောက်အထိမြင့်တက်နေတဲ့နေရာတွေကိုတွေ့ရပါတယ်။ပြီးရင်ကက်ဒမီယမ်ပါဝင်တဲ့နှုန်းတွေကလည်းဒါတွေကအကုန်လုံးမြင့်တက်နေတဲ့ကိစ္စတွေကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ။
အဲ့လိုမျိုးဒီအစိတ်တင့်နေတဲ့ဆိုတဲ့ပုံစံမျိုးကိုဖြစ်နေရတဲ့အကြောင်းအရာတွေကအဓိကချက်ကဘာကြောင့်ဖြစ်တယ်လို့ရောဆရာတို့တွေ့ရှိထားတာမျိုးရှိသလဲရှင်
။ရှိပါတယ်ခင်ဗျ။အဓိကကတော့ဒီကြောင်မီးသွေးကိုမီးရှို့လိုက်ပြီးတော့မှထွက်လာတဲ့ပြာတွေကိုစနစ်တကျဆွန့်ပစ်ခြင်းမရှိတဲ့ကိစ္စကအဓိကပြဿနာဖြစ်နေပါတယ်လို့ပညာရှင်တွေကသုံးသပ်ပါတယ်ခင်ဗျ
။ဒီကြောင်မီးသွေးပြာတွေကိုဘယ်လိုပုံစံမျိုးဆွန့်ပစ်ကြတာမျိုးရှိလို့လဲရှင်
။အဓိကကကြောင်မီးသွေးပြာတွေကိုစနစ်တကျနဲ့နိုင်ငံတကာသတ်မှတ်ထားတဲ့စံချိန်စံညွှန်းတွေတိုင်းဆွန့်ပစ်ခြင်းမပြုဘဲနဲ့ကြောင်မီးသွေးပြာတွေကိုဥပမာကျွန်တော်တို့ကြောင်မီးသွေးပြာကိုဘီလာမြင်နဲ့ရောသုံးတယ်ကျွန်တော်တို့ခြေရလမ်းတွေကိုဖွံ့ဖြိုးရေးအတွက်စိမ်းမှခင်းတယ်ပြီးလို့ရှိရင်တော်တုံးရေကန်တွေကိုအတွင်းနိုင်ငံတွေအဖြစ်နဲ့အသုံးပြုတယ်ရေတွင်းရေကန်တွေမှာအောက်ဆီတဲ့နေရာတွေမှာဒါတွေကိုအသုံးပြုတယ်ပြီးလို့ရှိရင်အုတ်ဒရိုင်းတွေလောက်တာတွေအိမ်ဝင်းထဲမှာကြောင်မီးသွေးပြာနဲ့ရောပြီးတော့မှကွန်ကရစ်တွေခင်းတဲ့ကိစ္စတွေဟာတကယ်ကိုကျွန်တော်တို့အစိတ်အသင့်စေတဲ့အကြောင်းတရားဖြစ်တယ်လို့ပညာရှင်တွေကသုံးသပ်ပါတယ်ခင်ဗျအဓိကကတော့နောက်ပြီးလို့ရှိရင်စက်ယုံကဆွန့်ပစ်တဲ့ပြာဟာအရင်ကဆွန့်ပစ်ခဲ့တဲ့ပြာနေရာဟာလုံးဝတွင်းထူထားပြီးတော့မှအဲ့နေရာမှာပဲပြီးစောလဲဆွန့်ပစ်ခဲ့တယ်နိုင်ငံတကာကသတ်မှတ်ထားတဲ့အကအရန်တွေမရှိဘူးဒီကြောင်မီးသွေးပြာတွေကိုဒီတိုင်းပဲဆွန့်ပစ်ခဲ့တဲ့ကိစ္စဟာမိုးရေတွေနဲ့အတူတူဒါမြေရောက်ရေတွေကိုပါထိခိုက်ပျက်စီးစေတယ်ဆိုတဲ့ကိစ္စကိုဒါပြန်ပြီးတော့မှသုံးသပ်ပြီးတော့မှဒီအဓိကကတိကျဒေသမှာရေအစိတ်တင်နေတဲ့ကိစ္စတွေဟာအဓိကကပြာတွေကိုစနစ်တကျမဆွန့်ပစ်တဲ့ဘဝနေနောက်ဆက်တွဲအကျိုးဆက်လို့ဆိုပြီးမှကျွန်တော်တို့ဒါတွေ့ရှိရပါတယ်ခင်ဗျအ
ဲ့တော့ဒီတိကျအကြောင်းမီးသွေးပတ်ဝန်းကျင်မှာရှိနေတဲ့ဒေသခံတွေရဲ့ကျန်းမာရေးအခြေအနေတွေကရောဘယ်လိုပုံစံမျိုးတွေတွေ့ရလဲရှင်
ကျွန်တော်တို့ဂျမအီမှာရှိနေတဲ့အဲ့မှာတိုက်နယ်ဆရာဝန်တွေကျွန်တော်တို့မြို့နယ်ဆရာဝန်တွေကိုကျွန်တော်တို့မေးမြန်းပေမဲ့အဲ့ဒီဆရာဝန်တွေရှေ့ကနေပြီးတော့မှသူတို့ရဲ့ရှင်းပြတဲ့ PowerPoint တွေကိုကျွန်တော်တို့ရထားပါတယ်ရပြီးတော့မှကြည့်တဲ့အချိန်မှာဒီ2016ခုနှစ်စက်ရုံမလဲခင်မှာဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂဖြစ်ပွားမှုနှုန်းကတိတ်မရှိခဲ့ပေမဲ့အခုအချိန်မှာအသက်ရှူလမ်းကြောင်းဆိုင်ရာယောဂဖြစ်ပွားမှုနှုန်းဟာ9ဆလောက်မြင့်တက်နေတာကိုတွေ့ရပါတယ်ခင်ဗျကိုဝန်ပြကြမှုနှုန်းတွေကလည်းပိုပြီးတော့မှမြင့်တက်နေတယ်ဆိုတော့အဲဆေးမှတ်တမ်းတွေကျွန်တော်တို့ထွက်လာပါတယ်ဒါပေမဲ့ဒီဥစ္စာတွေကိုဆရာဝန်တွေနဲ့ပြောဖို့ကဝန်လေးနေတဲ့ဥစ္စာတွေလည်းရှိပါတယ်အဖြစ်လို့ဝန်လေးနေလဲဆိုတော့သူတို့ကဝန်ထမ်းဖြစ်နေတယ်သူတို့ရဲ့ဒီရရှိတဲ့တွေးရှိချက်တွေကိုအများကိုရှင်းရှင်းလင်းလင်းသူတို့ပုံမှန်လေးမပြောရဘူးအဓိကမပြောနိုင်တဲ့အကြောင်းကသူတို့ပုံမှန်ဖိအားတွေတစ်စုံတစ်ခုကြားရောက်လာမှာကိုသူတို့စိုးရိမ်နေတဲ့အတွက်ဒါအများကိုသူတို့တင်ပြခြင်းမရှိပါဘူးခင်ဗျဒါကတော့နိုင်ငံတော်အစိုးရအနေနဲ့တကယ်တမ်းပြောရရင်တော့အဲ့ဒီဒါထဲမှာကျန်းမာရေးစစ်တမ်းတစ်ခုကိုပြန်ပြီးတော့မှလုပ်တင်တယ်လို့ဒါကျွန်တော်တို့အနေနဲ့အကြံပြုတင်ပြခြင်းပါတယ
်ဟုတ်ကဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုရောဆရာတို့တွေတင်ပြသွားဖို့တွေရှိမလားရှင
်ကျွန်တော်တို့9ရက်9လ2018ခုနှစ်နေ့ကရှမ်းပြည်နယ်မှာဒီတွေးရှိချက်တွေနဲ့ပတ်သက်ပြီးတော့မှ public consultation ကိုကျွန်တော်တို့လုပ်ခဲ့ပါတယ်အဲ့ဒီမှာကျွန်တော်တို့ရှမ်းပြည်နယ်အစိုးရတွတ်တော်ကိုယ်စားလှယ်တွေရှမ်းပြည်နယ်အခြေစိုက်နိုင်ငံရေးပါတီတွေအားလုံးနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေတခြားစိတ်ဝင်စားတဲ့လူတွေအားလုံးကိုကျွန်တော်တို့ဖိတ်ကြားမှပြောခဲ့ပါတယ်ဒါပေမဲ့ရှမ်းပြည်နယ်အစိုးရကတာဝန်ရှိတဲ့လူတွေကတူတူတယောက်မှတယောက်ချင်းမရှိပါဘူးကျွန်တော်တို့ထပ်ပြီးတော့မှကျွန်တော်တို့ပြည်တော်စုအစိုးရတို့လျှက်စစ်နဲ့ပတ်သက်တဲ့ပြည်သူ့လွတ်တော်ကော်မတီတို့အမျိုးသားလွတ်တော်ကော်မတီတို့ကိုကျွန်တော်တို့ဆက်လက်ပြီးတော့မှတင်ပြသွားဖို့တွေရှိပါတယ်ခင်ဗျ
ဟုတ်ကဲ့ပါဦးအောင်ကျော်မို့ခုလိုဖြစ်ပြတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့